American မျိုးသားလုံခြုံရေးအကြံပေး Michael Flynn ဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်တွေနဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်ရာထူးကနှုတ်ထွက်သွားပါပြီ။ American နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့ဖုန်းပြောတဲ့ကိစ္စတွေကိုအဲ့ဒီတော့ကရွေးကောက်ခံဒုသမ္မတ Mike Pence နဲ့တခြားအရာရှိတွေကိုမရည်ရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့ Mr. Flynn ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။Mr. Flynn ကသမ္မတဥပမာအစိုးရလှုပ်ဆောင်ထားခဲ့တဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ရုရှားတမ်မတ်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာတို့ကအရင်တစ်ပတ်ကပဲသတင်းဖော်ပြခဲ့တာပါ။သမ္မတ Trump အစိုးရအဖွဲ့ကတော့ဒါကိုငြင်းဆိုထားတာဖြစ်ပါတယ်။ Mr. Flynn ရဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့ Democratic အထက်လွှတ်တော်အမတ်အများအပြားကတောင်းဆိုနေပြီးတော့တချို့သူတွေကတော့ Mr. Flynn နဲ့သူ့ကိုမခန့်အပ်ခင်လုံခြုံရေးပိုင်းဆိုင်ရာကင်းရှင်းမှုရှိမရှိစစ်ဆေးရတဲ့ထောက်လှမ်းရေးအရာရှိတွေကိုတာဝန်ကနေရန်နာဖို့တိုက်တွန်းခဲ့ပါတယ်။ Mr. Flynn နဲ့ Russia တမ်မတ်ကြီး Sergey Kislyak American ရွေးကောက်ပွဲမှာ Russia က online ကနေဝင်ဖောက်ပြီးတော့ခြေရှုပ်တယ်ဆိုတဲ့ဖြစ်ရပ်နောက်ပိုင်းAmerican သမ္မတ Obama အစိုးရက Russia ကိုတန်ခတ်ပိတ်ဆို့တဲ့ကိစ္စရပ်တွေကိုအတိအကျဆွေးနွေးခဲ့တယ်လို့အမည်မဖော်တဲ့လက်ရှိနဲ့အငိမ့်စား American အရာရှိကိုးဦးက Washington Post သတင်းစာကိုပြောခဲ့တာပါ။သမ္မတ Obama အစိုးရက Russia ပေါ်မှာအရေးယူပိတ်ဆို့မှုလုပ်ဖို့စီစဉ်နေတဲ့အချိန်မှာ Mr. Flynn နဲ့ Russia သမ္မတတို့ဖုန်းနဲ့ဆက်သွယ်ခဲ့ကြတာဖြစ်လို့ထောက်လှမ်းရေးအရာရှိတွေမသိငါဖြစ်ပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တာပါ။ဒီဖုန်းကိစ္စနဲ့ပတ်သက်လို့အများပြည်သူကိုထုတ်ပြန်တဲ့အချက်နဲ့ထောက်လန်းရေးကရထားတဲ့အချက်လက်တွေကြားမှာကွဲလွဲချက်တွေရှိနေလို့ Mr. Flynn ဒုက္ခရောက်နိုင်နေဆိုပြီးတော့တရားရေးဌာနကသမ္မတ Trump အစိုးရအဖွဲ့ကိုအရင်လတုန်းကသတိပေးခဲ့ကြောင်း Washington Post သတင်းစာမှာတင်းနယ်လာနေကဖော်ပြထားပါတယ်။အခုတော့ဗိုလ်ချုပ်ကြီး Kit Kellogg ကိုယာယီမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့သမ္မတ Trump ကခန့်အပ်ထားပါတယ်ရှင်။